ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးဟာအာမခံပေးတဲ့နယ်ပုံမှန်အဖြစ်ပြန်လည်ပြင်ဆင်သတ်မှတ်တင်ကြောင်းပြည်တော်စုရှိနေချုပ်ယုံရဲ့အကြံပြုချက်ကို HRC အာရှလူခွင့်ရေးကော်မရှင်ကကြိုးဆိုလိုက်ပြီးပုံမှန်66ဂါကြီးမှာပြင်ဆင်စရာအချက်တွေရှိနေတဲ့ကြောင်း HRC ကပြောပါတယ်ဒီအကြောင်းကိုစပီးနားဆင်ရမှာပါ2023ခုနှစ်တုန်းကပြဋ္ဌာန်းခဲ့ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုမှုနဲ့ပတ်သက်လို့လူအများရဲ့ဝေဖန်ခြင်းခံရတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးဟာအာမခံပေးတဲ့ပုံမှန်အဖြစ်ပြန်လည်ပြင်ဆင်တတ်မှတ်တဲ့လို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကိုပြည်ထောင်စုရှိနေချုပ်ယုံကအကြံပြုထားတယ်လို့ NLD အစိုးရတစ်နှစ်ပြည့်လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးမေလ၄ရက်ကြာသပတေးနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရှိနေချုပ်ယုံရဲ့အတွင်းဝန်ဒေါ်နုနုရင်ကအခုလိုပြောဆိုသွားပါတယ်
ဒီလိုရဲ့ဒီလိုရဲ့ဒီကြားချက်ပေါ်မှာဒီမှာကဒီချက်ချက်ကြီးလေဒီချက်ချက်ကြီးကမှဒီချက်ကိုသာမတ်တရားနဲ့အချက်အလက်ကြီးရဲ့ဒီချက်ကလေးတော့ကြာချက်ကြီးဟာကြာပြီလေဒီ
ပုံမှန်66ဂါကြီးကိုပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကဥပဒေကြမ်းအဖြစ်ပြင်ဆင်ရေးဆွဲနေပြီးဒါနဲ့ပတ်သက်လို့သဘောထားတောင်းခံလာတဲ့အတွက်66ဂါကြီးကိုအာမခံပေးတဲ့ပုံမှန်အဖြစ်ပြင်းစင်တဲ့ကြောင့်ရှင်းနေချုပ်ယုံကအကြံပြုခဲ့တာပါဒီအကြံပြုချက်အတိုင်းပုံမှန်66ဂါကြီးကိုပြင်ဆင်ဖို့လိုတယ်လို့ HRC အာရှလူခွင့်ရေးကော်မရှင်ကရှင်းနေဦးမင်းလွင်ဦးကပြောပါတယ
်ကျွန်တော်တို့ဒီလွတ်လပ်စွာပြောဆိုခွင့်နေနဲ့ပတ်သက်လို့ပြောရင်တော့ပုံမှန်66ကအတိုင်းအတာတစ်ခုအရာကန့်သတ်ထားတယ်လို့ကျွန်တော်တို့မြင်ရတာပေါ့နော်သို့တော်လည်းပဲဒီဥစ္စာကိုဖျက်သိမ်းဖို့တင့်လားမတင့်ဘူးလားဆိုတဲ့ကိစ္စမှာတော့အဲ့ဒီကိစ္စကိုဖျက်ဖို့အတွက်ကြိုးစားရတဲ့ဆိုလို့ချင်းမိနစ်တွေလျှော့ပေးပြီးတော့တပြေးပြေးတက်တောင်ပြင်ဆင်သွားတဲ့ဒါရကတွေရှိနေတဲ့အတွက်ကျွန်တော်တို့ကဒီပုံမှန်66ကိုလည်းဖျက်တာတဲ့ဆိုလို့ချင်းတော့အာမခံပေးနိုင်တဲ့အမှုဖြစ်အောင်လုပ်ဖို့လိုတယ်အဲ့တော့ရှင်းနေကြုံယုံကအကြံပေးတိုက်တွန်းနေဆိုလို့ချင်းအခုကထောင်နန်း3နဲ့ချနိုင်တဲ့အမှုမျိုးဖြစ်တဲ့အတွက်ရဲရေးပိုင်နေမှုဖြစ်တယ်ရဲရေးပိုင်နေမှုဖြစ်တဲ့အတွက်အာမခံပေးလို့မရဘူးအဲ့တော့ဒီ၃နှစ်ကနေပြီးတော့နည်းနည်းလောက်ထိလျှော့ပေးလိုက်တယ်ဆိုလို့ရှိရင်ရေးရေးမပိုင်တော့တဲ့အတွက်အမကံပေးနိုင်တဲ့အခြေအနေမျိုးဖြစ်လာနိုင်ပါတယ်ဒီဥပဒေကိုပြန်လည်ပြင်ဆင်ပြဋ္ဌာန်းလာရဲ့ဆိုလို့ရှိရင်တော့နှုတ်နှစ်ဖက်လုံးအတွက်အရှင်ပြင်းတဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်တို့ကမြင်ပါတယ
်ဥပဒေမှာတော့ထောင်နှံ၃နှစ်နဲ့အထက်ချမှတ်နိုင်တဲ့အမှုတွေကိုရဲကအေးအေးယူလုပ်ပိုင်ခွင့်ရှိတဲ့ရဲအရေးပိုင်မှုအဖြစ်သတ်မှတ်ထားတာကြောင့်66ဂါကြီးအတွက်အမကံပေးဖို့ဆိုရင်ပြည်တံကိုထောင်ဒဏ်2နှစ်နဲ့အောက်ဒါမှမဟုတ်ငွေဒဏ်အဖြစ်သာတတ်မှတ်ဖို့လိုတယ်လို့ HRC ကပြောနေတာဖြစ်ပါတယ်။ဒါပေမဲ့လည်းအခုချိန်ထိမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်မှာမေးခွန်းထုတ်စရာတွေရှိနေသေးပဲလို့ရှေ့နေဦးမင်းလွင်ဦးကထောက်ပြပါတယ်
။ခင်ဗျာဆက်စပ်ကျွန်တော်တွေ့ရတဲ့ဥစ္စာတွေကတော့ချစ်တမီမှုပေါ့နော်။ချစ်တမီမှုရဲ့နောက်ပထရစ်ခွန်ကြာလေးမှုရဲ့ကြပြဆရာမောင်ဆောင်ခါရဲ့မှုရဲ့အဲ့ဒီအမှုတွေမှာတော့ဒီအထက်ကဖိအားပေးတဲ့အတွက်ဒီစီစီရတဲ့အမှုမျိုးဖြစ်တယ်ဆိုတော့ကျွန်တော်တွေ့ရတယ်လွတ်လပ်တဲ့တရားစီရင်စနစ်ကိုတရားရုံးတွေကလွတ်လွတ်လပ်လပ်မဖော်ဆောင်နိုင်သေးသေးကြတော့ဥပဒေတွေဘလို့ပဲကြောင်းနေကြောင်းနေဘလောက်ပဲလျှော့ပြီးဖြစ်နေဖြစ်နေဒီဥစ္စာကကျွန်တော်ဆွဆွခံရတဲ့ဒီအတွက်ကတော့ဥမှုအမှန်ဆင်းရဲတဲ့အခြေအနေဖြစ်တယ်လို့ကျွန်တော်မြင်ပ
ါတယ်။၆၆ယောက်ခါကြီးနဲ့ပတ်သက်လို့ရှင်းနေချုပ်ရုံရဲ့အကြံပြုချက်ပါတဲ့ဥပဒေမူကြမ်းကိုဝန်ကြီးဌာနကိုပြန်လည်ပေးပို့ထားပြီးအဲ့ဒီကတဆင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်တဲ့လုံခြုံရေးနဲ့တည်ငြိမ်ရေးကော်မတီအစိုးရအဖွဲ့နဲ့ပြည်ထောင်စုလွှတ်တော်ကိုပေးပို့သွားမှာဖြစ်ကြောင်းသိရပြီးအဲ့ဒီနောက်ပိုင်းအမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်တွေမှာဆွေးနွေးအတည်ပြုသွားမှာဖြစ်ပါတယ်။လက်ရှိမှာ66ဂါကြီးနဲ့တရားစွဲဆိုရတဲ့အမှု54မှုရှိနေပြီးအာမခံမရဘဲအချုပ်ကျနေတဲ့အမှုက6ခုနဲ့ပြည်တံချခံရတဲ့အမှု8ခုရှိနေကြောင်းသိရပါတယ်။2023ခုနှစ်အော်တိုဝါလာမှာပြဋ္ဌာန်းခဲ့တဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးပါပေါ်ပြချက်မှာတော့ဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြုပြီးလူပုဂ္ဂိုလ်တူဦးကို6လန့်ငွေတောင်းခံတာအနိုင်အထက်ပြုတာအတရေပြက်နှောက်ရက်တာမလျော်ဩဇာတုံးခြင်းဒါမှမဟုတ်ချင်းချောက်တဲ့လုပ်ရက်တွေမရှိစေဖို့တားမြစ်ထားတာဖြစ်ပါတယ်ခင်ဗျာ